တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့24နာရီအတွင်းအများဆုံးဖြစ်ပေါ်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပြီးဒီဗိုင်းရပ်စ်ပိုလက်ရှိတဲ့ပိုပြီးတော့ကူးစက်ပြန့်နှံ့တာကိုဟန်တားနိုင်ရတဲ့ WHO အနေနဲ့အမေရိကန်ဒေါ်လာ685သန်းလိုအပ်တယ်လို့ပြောပါတယ်။ဟောင်ကောင်နဲ့ဖိလစ်ပိုင်တို့မှာတဦးစီသေဆုံးတာအပါအဝင်အခုအချိန်ထိသေဆုံးသူစုစုပေါင်း549ဦးရှိလာပြီဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းမှာဗိုင်းရပ်စ်ကူးစက်နေသူ29,350ရှိနေပြီးကျန်း24နိုင်ငံမှာကူးစက်နေသူကတော့192ဦးရှိတယ်လို့ WHO ညွှန်ကြားရေးမှူးတက်ဒရိုအဒနိုမ်ဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပုထုနေ့ကပြောပါတယ်ဒီကိန်းဂဏန်းတွေကိုကြီးကြီးအဖြစ်ဒီဗိုင်းရပ်စ်ကျယ်ပြန့်စွာကူးစက်မဲ့အရေးကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဟန်တားဖို့အချိန်ရှိသေးတယ်လို့လည်း WHO အကြီးအကဲကပြောပါတယ
် The relatively small number of cases outside China gives us a window of opportunity
ပြောင်းနိုင်ငံပြင်ပမှာ virus ကူးစက်နေသူအရေအတွက်နည်းနေခြင်းကဒီရောဂါတစ်ကမ္ဘာလုံးကိုကြံ့ကြံ့ပြန့်ပြန့်ပြန့်နှံ့လာရေးကိုဟန်တားနိုင်မဲ့အခွင့်အလမ်းဖြစ်ပါတယ်ကျွန်တော်တို့အဓိကစိုးရိမ်တဲ့အချက်ကကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းပြီး virus ပိုးကိုစမ်းသပ်နိုင်စွမ်းမရှိတဲ့နိုင်ငံတွေကိုကူးစက်သွားမဲ့အရေးပါအဲ့လိုနိုင်ငံတွေရှိနေရင်ကျွန်တော်တို့လုံဆောင်မှုတွေလည်းအောင်မြင်မှာမဟုတ်ပါဘူး
ကျမရေးဆောင်ရှမှုစနစ်အားနည်းတဲ့နိုင်ငံတွေမှာကြိုတင်ကာကွယ်ရေးစမ်းသပ်စစ်ဆေးနိုင်ရည်တွေဆောင်ရွက်ဖို့ WHO အနေနဲ့အမေရိကန်ဒေါ်လာ685သန်းလိုအပ်ကြောင်းအဲ့ဒီဆောင်ရွက်မဲ့ကာလဟာ3လကြာမြင့်မှာဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်